အမေရိကန်နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူဟာအောက်တိုဘာလ2ရက်နေ့မှာ9သိန်းကျော်သွားပြီဖြစ်ပါတယ်။ဒါကအမေရိကန်အရှေ့ပိုင်းကဘော့စတန်မြို့ကလူကြီးထက်များပါတယ်။နိုင်ငံရင်းကာကွယ်ရှိထုံးနံပြည်နေချိန်မှာပဲလူ3သိန်းလောက်ထပ်ပြီးဒီရောဂါနဲ့အသက်ဆုံးခဲ့ရတာပါ။ကာကွယ်ရှိတွေက COVID ကြောင့်သေဆုံးမှုတွေဆေးရုံတက်ရလောက်အောင်နာမကျန်းဖြစ်မှုတွေကိုကာကွယ်နိုင်နေဆိုတော့ကိုအထောက်အထားတွေနဲ့သိလာသလိုအသက်12နှစ်အထက်ဘယ်သူမှစကာကွယ်ရှိထုတ်ဖို့ခွင့်ပြုထားခြင်းမှမနောက်ထပ်3သိန်းလောက်3လခွဲတန်းသေဆုံးခဲ့ရတာဖြစ်ပါတယ်။ကာကွယ်ရှိမထိုးခြင်းနဲ့အမေရိကန်တွေတန်းနဲ့ချီရှိနေခြင်းမှပဲကူးစက်များဗီဇာကြောင့် Delta Covid ကြောင့်ကူးစက်တက်လာမှုတွေတိုးလာခဲ့တာဖြစ်ပါတယ်။အခုနောက်ထပ်သေဆုံးရတဲ့လူပေါင်း3သိန်းလောက်ထဲက9000လောက်ဟာကာဝစီမထိုးကြသူတွေဖြစ်ကြောင်း John Hopkins တက္ကသိုလ်ကူးစက်ရောဂါဆိုင်ရာဌာနက Dr. David Dawei ကပြောပါတယ်။ကာဝစီထိုးနာမှုကိုကူးတဲ့ပိုးပြီးထိရောက်အောင်လုပ်နိုင်နေဆိုရင်ဒီလူတွေတည်းက90ရာခိုင်နှုန်းရဲ့အသက်တွေမတည်ဆုံးနိုင်အောင်ကာဝယ်နိုင်တယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်။ကာဝစီတွေထိုးနာပေးခြင်းမှာပဲကာဝစီတစ်မျိုးဖြစ်တဲ့ Johnson & Johnson ကြောင့်အငြင်းကြီးတဲ့တွေးခင်းမှုဖြစ်စီတာတွေ့ရတာကြောင့်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ဆိုတဲ့တဲ့င်းမျိုးကြောင့်တချို့ကဆေးထုတ်ဖို့လုပ်ပြီးမှမထိုးဖြစ်ခဲ့တာမျိုးတွေရှိနေတာပါ။